Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အသံကနေ2020ပြည်မေလ18ရက်တင်းနှင်းလာလေးနဲ့ခင်အစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။သမ္မတဟောဘရက်အိုဘားမားကိုအရေးချင်းမရှိတဲ့သမ္မတအဖြစ်သူ့အနေနဲ့သတ်မှတ်ကြောင်းတနင်္ဂနွေနေ့က Maryland ပြည်နယ်သမ္မတအပန်းဖြေစခန်းဖြစ်တဲ့ Camp David ကနေပြန်လာတဲ့သမ္မတ Donald Trump ကသတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောကြခဲ့ပါတယ
် Look, he was an incompetent president. That's all I can say. Grossly incompetent. Thank you.
သူဟာအရေးအချင်းမရှိတဲ့သမ္မတတရားလို့ပဲကျွန်တော်ပြောနိုင်ပါတယ်။ဆွမ်းဆောင်ရည်ရောဗဟုသုတပါမရှိသူဖြစ်တယ်လို့သမ္မတ Trump ကပြောသွားတာပါ။ American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးသမ္မတ Donald Trump အစိုးရကင်တွယ်ဆောင်ရွက်ပုံမှာခေါင်းဆောင်မှုပိုင်းအရေးအချင်းကိမဲ့ကြောင်းသမ္မတ Hong Obama ကစနေနေ့ကပြောကြားခဲ့တာပါ။ဒီလိုဝေဖန်ချက်အပေါ်မှာသမ္မတထရန့်ကပြန်ပြီးတုံ့ပြန်ပုတ်ခတ်ပြောဆိုခဲ့တာဖြစ်ပါတယ်။စနေနေ့ကအမေရိကန်ပြည်ထောင်စုမှာရှိတဲ့လူမဲတွေအများစုတက်တဲ့တက္ကသိုလ်တွေရဲ့ဘွယ်နှင်းသဘင်အခမ်းအနားမှာအင်တာနက်ကနေမိန့်ခွန်းပြောကြားခဲ့စဉ်သမ္မတဟောင်းအိုဘားမားကအမေရိကန်မှာကပ်ရောဂါနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကဟန်ဆောင်ပန်ဆောင်လောက်တောင်ခေါင်းဆောင်မှုကိုမပြနိုင်ခဲ့ဘူးလို့ပြောကြားခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့ကပ်ရောဂါကင်တွယ်ပုံညံ့ဖျင်းမှုတွေရှိနေတဲ့ဆိုတဲ့ဝေဖန်ချက်တွေကိုသမ္မတထရန့်နဲ့သူ့အစိုးရအဖွဲ့ဝင်တွေကပြင်းပြင်းထန်ထန်ကာကွယ်ပြောဆိုနေတာပါ။ကျန်းမာရေးနဲ့လူသားအရင်းမြစ်စောင့်ရှောက်မှုဌာနဝန်ကြီး Alex Azar ကသူတို့အစိုးရရဲ့စီမံဆောင်ရွက်မှုကြောင့်သာကပ်ရောဂါအခြေအနေဟာဒီထက်ဆိုးမသွားတာဖြစ်တယ်လို့ CNN သတင်းဌာနကိုတုံ့ပြန်ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျဆင်းလာတဲ့နိုင်ငံတချို့မှာဖြေလျှော့မှုတွေတဖြည်းဖြည်းချင်းလှုပ်ဆောင်လာနေပေမဲ့ကမ္ဘာနဲ့အဝန်းကူးစက်မှုနှုန်းကတော့ကျဆင်းမသွားသေးပဲအခုဆိုရင်ကမ္ဘာတဝန်းကူးစက်ခံရသူ 4.8 သန်းနီးပါးရှိနေပြီးသေဆုံးသူ3,100ကျော်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့အခုချိန်မှာအရေးတကြီးကင်တွယ်ဖြေရှင်းရမယ့်ကိစ္စတွေမလှုပ်ဆောင်နိုင်ဘူးဆိုရင်ဒီဗိုင်းရပ်စ်ဟာကမ္ဘာတဝန်းလူသန်း250လောက်ထိကူးစက်ခံရနိုင်ပြီးအာဖရိကတိုက်မှာလူ3,000ခွဲလောက်သေဆုံးနိုင်တယ်လို့သတိပေးထားပါတယ်။လက်ရှိကမ္ဘာပေါ်မှာကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့အမေရိကန်ပြည်ထောင်စုမှာကူးစက်သူဦးရေ300,000ခွဲကျော်နဲ့သေဆုံးသူ8,900ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့က COVID-19 ဓာတ်ခွဲစမ်းသပ်မှု386ခုရဲ့အဖြေတွေအရရောဂါပိုးကူးစက်ခံရသူနောက်ထပ်2ဦးထပ်မံတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအတွက်ဓာတ်ခွဲစမ်းသပ်မှုပေါင်း 14,000 နီးပါးရှိခဲ့ပြီးသေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်သူ180ကျော်နဲ့ရောဂါပိုးကင်းရှင်းသူအဖြစ်69ဦးအထိရှိကြောင်းလဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကမ္ဘာနာမည်ကြီး fashion အဝတ်ထည်ကုမ္ပဏီတွေဖြစ်တဲ့ H&M, Zara, Inditex နဲ့ CNA စတဲ့ကုမ္ပဏီတွေဟာ COVID-19 ကပ်ရောဂါကြောင့်ညနာထိခိုက်မှုတွေရှိနေတဲ့မြန်မာနိုင်ငံကအထည်ချုပ်စက်ရုံတွေနဲ့အလုပ်သမားတွေကိုအကာအကွယ်ပေးရေးကမ္ဘာလုံးဆိုင်ရာအလုပ်သမားတမကနဲ့သဘောတူညီမှုရခဲ့ပါတယ်။အဲ့ဒီလိုသဘောတူညီချက်မှာမြန်မာအလုပ်သမားတွေကိုစားမြန်မာနိုင်ငံကုန်ထုတ်နဲ့စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFM လဲပါဝင်ခဲ့ပါတယ်။မေလ14ရက်နေ့ကထုတ်ပြန်တဲ့ Industry All Global Union ကဘာလုံးဆိုင်ရာအလုပ်သမားသမဂ္ဂရဲ့ထုတ်ပြန်ချက်မှာအခုလိုကဘာကျော် Fashion အဝတ်ထည်ကုမ္ပဏီတွေလုပ်ငန်းရှင်တွေနဲ့သဘောတူညီချက်အရမြန်မာအထည်ချုပ်အလုပ်သမားအရေအတွက်တသိန်းလောက်အကျိုးခံစား권ရရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင် April လကနေ July လအထိအထည်ချုပ်နဲ့ဖက်နှက်ဆက်ယုံလုပ်ငန်းတွေမှာလောက်ခလာစာမရတဲ့အလုပ်သမားတွေအတွက်ထောက်ပံ့ရေးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့အထည်ချုပ်လုပ်ငန်းထောက်ပံ့ကူညီရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုမှာပူးပေါင်းပါဝင်ဖို့လစာဆုံးရှုံးမှုတွေအတွက်လိုအပ်တဲ့ရန်ပုံငွေကိုတွက်ချက်တဲ့ ILO သုတေသနလုပ်ငန်းကိုထောက်ပံ့ပေးဖို့စတဲ့အချက်တွေကိုလည်းသဘောတူညီခဲ့ကြပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ တနင်္လာနေ့မနက်ခင်း VOA မြန်မာပိုင်းရဲ့နောက်ဆုံးရသတင်းလေးကိုတင်ဆက်နေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုဆက်မဖြစ်ရအောင်တားဆီးနိုင်ဖို့နေအိမ်အပြင်မထွက်ရအမိန့်ကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်ကြောင်းပြည်ထောင်စုဝန်ကြီးဌာနကတနင်္လာနေ့မှာကြေညာပါတယ်။အပြင်မထွက်ရလို့တားဆီးထားပေမဲ့ရောဂါကူးစက်မှုနည်းတဲ့ဒေသတွေမှာဖြေလျှော့မှုအတော်များများလှုပ်သွားမှာဖြစ်ပြီးရောဂါကူးစက်နိုင်ခြေနည်းတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးသွားမယ်လို့ကြေညာချက်ကဆိုပါတယ်။ဒီသတင်းပတ်ကုန်ကာလအတွင်းကိုဗစ်ကူးစက်သူအတီးပြူလူနာဦးရေဟာတရုတ်နိုင်ငံကအရေးအတွက်ထက်ကျော်လွန်သွားတာကြောင့်အိန္ဒိယဟာအာရှမှာယောဂပိုအကူးဆက်ဆုံးနိုင်ငံဖြစ်လာပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူ 9,100 ကျော်ရှိပြီးသေဆုံးသူ 2,800 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စင်တာစီးရင်မှဖော်ပြပါတယ်။အိန္ဒိယဟာသူ့ရဲ့နိုင်ငံတကာလေဆိပ်အဝင်ထွက်တွေမပိတ်ခင်မတ်လတည်းမှာရာနဲ့ချီတဲ့ပြည်ပရောက်အိန္ဒိယနိုင်ငံသားတွေကိုပြန်ခေါ်ခဲ့ပါတယ်ခင်ဗျာ။ပြည်ကနေနှင့်အာဖဂန်နစ္စတန်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့လာပေါင်းအတန်ကြာထိတ်တိုက်ဖြစ်နေကြတဲ့အာဖဂန်သမ္မတအက်ရက်ဂါနီနဲ့သူ့ရဲ့ပြန်ပဲအဗ်ဒူလာတို့ကြားနိုင်ငံရေးအာဏာခွဲဝေသုံးဆွဲဖို့တနင်္ဂနွေနေ့မှာသဘောတူညီလိုက်ကြပါပြီ။ဂါနီကအာဖဂန်သမ္မတနေရာမှာဆက်ရှိနေမှာဖြစ်ပြီးအဗ်ဒူလာကတော့အစိုးရအဖွဲ့ရဲ့နံပါတ်2နေရာကိုယူမယ်လို့ခန့်မှန်းရပါတယ်။အဗ်ဒူလာအနေနဲ့အဓိကကျတဲ့ဝန်ကြီးနေရာတွေအပေါင်းဝင်အစိုးရအဖွဲ့တွေကနေရာ90ရာခိုင်နှုန်းမှာသူ့လူတွေကိုခံထားဖို့တောင်းဆိုမှာဖြစ်ပြီးဒေသဆိုင်ရာအုပ်ချုပ်ရေးမှုခံလာရေးကိစ္စတွေမှာပါအကြံပြုသွားမှာဖြစ်ပါတယ်။ဒါအပြင်အဗ်ဒူလာဟာတာလီဘန်နေနဲ့ညီညာရေးဆွေးနွေးပွဲကိုဦးဆောင်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ဖုန်ပီယိုကအာဖဂန်ခေါင်းဆောင်နှစ်ဦးကြားဝင်ရောက်စစ်ဆက်ပေးခဲ့ပေမဲ့အောင်မြင်မှုမရခဲ့တာကြောင့်2020ခုနှစ်အတွင်းအာဖဂန်ကိုပေးမဲ့အမေရိကန်ထောက်ပံ့ငွေဒေါ်လာ10,000ကိုလျှော့ပစ်ခဲ့ပါတယ်။ပြည်လည်မှုမရရင်နောက်ထပ်ဒေါ်လာ10,000ထပ်လျှော့အောင်မယ်လို့ချင်းချောက်ထားချိန်မှာအခုလိုအာဏာခွဲဝေရေးသဘောတူညီချက်ထွက်ပေါ်လာတာပါသမရဂန်နီနဲ့အဗ်ဒူလာတို့ဟာ2014ရွေးကောက်ပွဲအပြီးမှာလဲအလားတူနိုင်ငံရေးပဋိပက္ခဖြစ်ခဲ့ရပြီးအဲ့ဒီအချိန်တုန်းကအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကဂျားဝင်ညှိနှိုင်းပေးခဲ့တာကြောင့်ဂန်နီကသမရနဲ့အဗ်ဒူလာကအစိုးရအဖွဲ့အကြီးအကဲဖြစ်တာဝန်ယူခဲ့ကြပါတယ်ခင်ဗျာအစ္စရေးနိုင်ငံမှာတစ်နှစ်ခွဲလောက်နိုင်ငံရေးရှေ့မတိုးနောက်မဆုတ်တာအချိန်တွေကြုံခဲ့ရပြီးနောက်ဝန်ကြီးချုပ်ဘင်ဂျမင်နတညာဟုကတနင်္ဂနွေနေ့မှာအစိုးရအဖွဲ့အတွင်းကြမ်းသစ်စာကျင်းပလိုက်ပါတယ်။တကယ်တမ်းကဝန်ကြီးချုပ်နတညာဟုအပေါ်အကျင့်ပြတ်ချစားမှုနဲ့ဆွဲဆိုထားတဲ့အမှုကိုနောက်သတင်းပတ်ထဲတရားရင်ဆိုင်မှုရှိပေမဲ့အစိုးရဖွဲ့ဖို့ကိစ္စရှိနေတာကြောင့်နိုင်ငံတော်တရားရုံးချုပ်ကသူ့အမှုကိုပယ်ဖြတ်ပေးခဲ့တာပါ။နတညာဟုနဲ့သူ့ရဲ့အတိုက်ခံ Blue and White Party ခေါင်းဆောင် Benny Gantz ကြားအငင်းပွားဝေရာအာဏာခွဲဝေအုပ်ချုပ်ရေးသဘောတူညီချက်အရနေတညာဟုအနေနဲ့နောက်ထပ်18လကြာဝန်ကြီးချုပ်အဖြစ်ဆက်ပြီးတာဝန်ထမ်းဆောင်ပြီးရင်သူ့ရာထူးကိုလွှဲပြောင်းပေးသွားမှာဖြစ်ပါတယ်။ရလဒ်တီမီးမယားရှိခဲ့တဲ့ရွေးကောက်ပွဲ3ကြိမ်ပြီးမှအခုလိုအာဏာခွဲဝေရေးဖြစ်လာတာပါ။အတိုက်ခံကောင်းဆောင်ဂန်စ်ကနိုင်ငံကိုကာယောဂဘေးကရုံးထွက်နိုင်ဖို့ကူညီဖို့လိုတဲ့အတွက်နောက်ထပ်ရွေးကောက်ပွဲမကျင်းပတော့ဘဲသူ့ရည်တည်ချက်ကိုပြောင်းလဲပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာရှိတဲ့ဝေါ့စ်ဒစ်နေအပန်းဖြေဥယျာဉ်ကြီးတွေကတစိတပိုင်းကိုမေလ20ရက်ဗုဒ္ဓနေ့ကျရင်ပြန်ဖွင့်တော့မယ်လို့ Disney ကုမ္ပဏီကစနေနေ့မှာကြေညာလိုက်ပါတယ်။အဓိကအားဖြင့်နွေရာသီဖျော်ဖြေရေးတွေနဲ့ဈေးဝယ်စင်တာတချို့ကိုပြန်ဖွင့်မှာပါ။ဒီလိုပြန်ဖွင့်ပေမဲ့ Disney အလုပ်သမားတွေကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လိုအပ်တဲ့အကာအကွယ်တွေလုပ်ပေးဖို့ Disney ကုမ္ပဏီနဲ့အလုပ်သမားသမဂ္ဂတွေကြားသဘောတူညီမှုရခဲ့တယ်လို့ဂျာသာပရင်းတွေကထုတ်ပြန်တဲ့သမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်း Disney ဥယျာဉ်ကြီးထဲမှာရှိတဲ့ဟိုတယ်နဲ့ဖြိုဖြေရေးပွဲတွေကိုတော့ဆက်ပြီးယာယီပိတ်ပင်ထားဦးမယ်လို့ Disney ရဲ့ဒုက္ခတာ Matt Simon ကပြောပါဗျ။အမေရိကန်ပြည်ထောင်စုမှာ California နဲ့ Florida မှာ Disneyland တွေရှိပြီး March လလေကလေးကစလို့ပိတ်ထားခဲ့တဲ့ Florida Disney ဥယျာဉ်ကိုအရင်ပြန်ဖွင့်တာဖြစ်ပါတယ်။အခုလို Disneyland တွေပိတ်ထားရတာကြောင့်ဒေါ်လာ10,000နီးပါးဆုံးရှုံးခဲ့ရတယ်လို့ကုမ္ပဏီကပြောပြီးအလုပ်သမား3,200လောက်လစာမဲ့အလုပ်ရန်နာထားခဲ့ရပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်းသတင်းတွေကိုမန်းအင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးဆက်သွယ်မေးမြန်းချက်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
် COVID-19 ကြောင့်လုပ်ငန်းတွေပိတ်ခဲ့ရပြီးနောက်စနေနေ့ကစလို့စီးပွားရေးတချို့ပြန်ဆလာတဲ့မန္တလေးမှာအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကြောက်စင်းကြောက်မြက်ဈေးကွက်ပြန်ဆနိုင်မဲ့အလားအလာကိုတင်ပြပေးပါမယ်ကျွန်မအသိန်းကြီးထိုက်ပါ တရုတ်ဝက်လက်ကိုအားထားတဲ့မန္တလေးကျောက်စိမ်းဈေးကွက်ကျောက်ဝိုင်းကိုမိခိုအလုပ်လုပ်ကင်သူက8000နဲ့တသိန်းချာမှာရှိပါတယ်။အခုမန္တလေးအလုပ်တွေပြန်ဆလာပြီဆိုပေမဲ့ကျောက်ဝိုင်းကတော့ပြန်မဖွင့်သေးပါဘူး။မန္တလေးကျောက်မြတ်လုပ်ငန်းရှင်များအသင်းရဲ့တွဲဘက်အတွင်းရေးမှူးတက်ကိုရိုင်းလဲဟိုတယ်နဲ့ကျောက်မြတ်လုပ်ငန်းရှင်တို့ဖြစ်တဲ့ဒေါ်စုမွန်တို့ကတော့လက်ရှိမှာဟိုတယ်နဲ့ကျောက်မြတ်ရောင်းဝယ်ကတော့ပြန်ဆဖို့ပြင်ဆင်နေတဲ့အခြေအနေပါလို့ပြောပါတယ်။
16ရက်နေ့ကတော့ကျမတို့ပထမဆုံးပေါ့နော်စတင်ပြီးတော့ဖြေလျှော့တာတွေရှိလာပါပြီရှင်။ဒါပေမဲ့ကျမတို့ဟိုတယ်အနေနဲ့ကတော့ကျမကြီးအဖွဲ့ကလာရောက်စစ်ဆေးသွားပြီဆိုပေမဲ့ကျမကြီးအဖွဲ့ရဲ့ထောက်ခံချက်ရရှိထားပါတယ်။ဒေတာအုပ်ချုပ်မှုဆိုင်ရာစီကနေပြီးတော့မှဖွင့်ခွင့်ထောက်ခံချက်တော့မရရှိသေးတဲ့အတွက်ကြောင့်မလို့ဟိုတယ်ကတော့ဆက်လက်ပိတ်ထားပါတယ်ရှင်။ကျောင်းမြေရတနာဆိုင်အနေနဲ့ကတော့ဟိုတယ်နဲ့တွဲရက်ဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဆက်ပြီးစောင့်ကြည့်နေပါတယ်ရှင်။ကျမတို့အဝင်အထွက်အနေနဲ့လူနှဲအောင်လို့လည်းအရှိမပေါ့နော်တားမြစ်ထားတဲ့ပုံစံနေကန့်သက်ထားတဲ့ပုံစံနေအတိုင်းပဲလုပ်ထားပါတယ်ရှင်
ခုဒီမန်းလေးဟာဒီ COVID-19 ကြောင့်စီးပွားရေးလုပ်ငန်းတွေပိတ်လိုက်တာလဲတလနီပါရှိသွားတယ်ဆိုတော့အယောင်းွယ်ပေါ့နော်အယောင်းွယ်တိတတာကိုဟိုပြက်သွားတဲ့သဘောမျိုးဖြစ်မှာပါဆိုတော့ဒေါ်စုမွန်တိုးတို့အယောင်းွယ်ကတော့ဒါဟိုစားတော့ကုန်လည်းမဟုတ်ဘူးဒီပစ္စည်းတွေ啊ဆိုတဲ့ခါတော့ဒီဈေးကွက်ကရောအခုပြန်ဖွင့်ရင်ရောပြန်ပြီးတော့ဟိုဘလို့မျှော်လင့်มาတလဲရှင်ဈေးကွက်အနေနဲ့
ဟုတ်ကဲ့ပါရှင်ကျမတို့ကဟိုဈေးကွက်ကြီးတစ်ခုလုံးရက်တန်လိုက်ရတဲ့သဘောဝင်ငွေလုံးဝမရှိဘဲနဲ့ရက်တန်လိုက်ရတဲ့သဘောပါဒါနဲ့ပတ်သက်ပြီးတော့မိခိုနေကြတဲ့ပရင်းစရာတွေရှိတယ်အယောင်တင်လုပ်ငန်းတွေရှိတယ်နောက်တစ်ခုကဒီအချောတဲ့သွေးတဲ့လူတွေရှိတယ်စသဖြင့်ပေါ့နော်ဒီလိုလူတွေအကုန်လုံးလည်းကျမတို့ရက်တန်ခြင်းအပြင်သူတို့လည်းနည်းနည်းများရက်တန်ကြပါတယ်ကျောင်းမြေရတနာနဲ့ပတ်သက်ပြီးအခုဈေးကွက်ပြန်ဖွင့်တဲ့အခါမှာလုပ်ငန်းလေးတွေတော့နည်းနည်းတော့စပြီးတော့လုပ်လို့ရပါတယ်ဒါပေမဲ့ရခင်လောက်လုပ်ငန်းပြန်ဖြစ်ဖို့ဆိုလို့ရှိရင်ကျမတို့အားတစ်ခုယူရပါမယ်ဘာလို့လဲဆိုတော့ကျမတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကလုပ်ငန်းဖြစ်တော့မှကျမတို့လုပ်ငန်းကိုနောက်ဆုံးအနေနဲ့ဝယ်တာပေါ့နော်စာဝတ်နေရပြီးတော့မှကျမတို့ကဒီ jewelry ဘိုင်းလက်ဝယ်ရနာဘိုင်းဖြစ်တဲ့အတွက်ကြောင့်မလို့အချိန်တစ်ခုတော့ကျမတို့ကတောင့်ခံနိုင်ရမလို့ထင်ပါတယ်ရှင်
ဟုတ်ကဲ့နောက်ပြီးတော့ဒီကျောက်စိမ်းဒီဈေးကွက်ပေါ့နော်ကျောက်စိမ်းဘက်မှာလည်းဟိုတရုတ်ဘက်ကလူဝင်တော့ရော့သွားမှထင်တယ်နော်အဲ့ဒီဈေးကွက်ဘက်ကရောဘာသတင်းနေညာကြပါတယ်ရှင
်ဟုတ်ကဲ့အခုလက်ရှိအထိကတော့ကျမတို့ကျောက်မြေရတနာကျောက်ဝိုင်းမှာပေါ့နော်ကျမတို့မန္တလေးကျောက်ဝိုင်းမှာဟိုထောက်ပံ့မှုလေးတွေကျောက်မြေရတနာအတင်းရနေလုပ်နေပါတယ်ရှင်လူတယောက်ကိုတာဝန်ကျင်ပါကုန်တဲ့ကြီးကုန်တဲ့အကြီးကြီးကျောက်စိမ်းတွင်းပိုင်ရှင်တွေကလှူထားတဲ့ပတ်စံနေနဲ့ကျောက်မြေရတနာအတင်းကဦးစီးပြီးတော့မှထောက်ပံ့မှုတွေလုပ်နေပါတယ်။ဘာလို့ဆိုတော့နေ့စဉ်ဒီကြောက်ဝိုင်းမှာနေ့စဉ်ဝင်ငွေရမှာရက်တည်နိုင်တဲ့လူတွေအတွက်အဓိကပါရှင်။အဲ့ဒီမှာဆိုလို့ရှိရင်ဒီလူတွေကဒီဝိုင်းရက်သွားတာနဲ့သူတို့ရဲ့စားဝတ်နေရေးကဒုက္ခရောက်ပါတယ်။ဒါကြောင့်မလို့ဒီဝိုင်းလေးပြန်ပြီးတော့မှဖြစ်ဖို့လို့အတွက်လည်းဒီကျမတို့ရဲ့မြို့တော်ပြည်ပင်ကမြို့တော်ဝင်တဲ့တကွကြောက်မြေရနာအသင်းကလူတွေကပူးပေါင်းပြီးတော့စ조사နေပါတယ်။အနေရဲ့အ ਨੇ ဆုံးနဲ့အနေရဲ့အကင်းဆုံးဖြစ်အောင်ပြန်လည်ဖွင့်လှစ်နိုင်ဖို့အတွက်လက်ရှိတော့မဖွင့်သေးပါဘူးရှင်။
ဟုတ်က
ဲ့တော့ဒီဝိုင်းလေးကပြန်ဖြစ်လာလို့ရှိရင်တော့လူပေါင်း8000ဝန်းကျင်လောက်အတွက်နည်းနည်းလေးပြန်ပြီးပြည့်လည်လာမှာလို့ထင်ပါတယ်ရှင်။ဒီလိုပြန်ဖွင့်လာရင်တောင်မှအရင်လိုမကောင်းရင်တောင်မှနည်းနည်းတော့ပြန်ပြီးတော့အစပြိုးလို့ရမယ်လို့ထင်ပါတယ်
။မန္တလေးကျောက်မြတ်လုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းရေးမှူးတက်ဒေါ်စုမွန်တိုးပြောပြခဲ့တာပါ။မန္တလေးတိုင်းအတွင်းမှာ COVID-19 အတည်ပြုလူနာ3ဦးရှိခဲ့ပြီးအားလုံးပြန်လည်သက်သာပျောက်ကင်းသွားပြီလို့အစိုးရကသတင်းထုတ်ထားတာအရဆိုရင်တော့လက်ရှိမှာမန္တလေးတိုင်းအတွင်း COVID-19 အတည်ပြုလူနာမရှိတော့ပါဘူးရှင်ကျမတင်ကြီးထိုက်ပ
ါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာပေါ်ကနိုင်ငံတိုင်းလူလူစီးပွားရေးကျဆင်းမှုဒဏ်ကိုအကြီးအကျယ်ခံစားခဲ့ရပြီမဲ့တချို့နိုင်ငံတွေကတော့စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေအပေါ်ထိခိုက်မှုသက်သာအောင်လှုပ်ဆောင်နိုင်ခဲ့ပါတယ်ဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အပြင်းထန်လှုပ်ဆောင်ခဲ့တဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတချို့ကတော့စီးပွားရေးအထိခိုက်မှုတွေနည်းအောင်လုပ်နိုင်ခဲ့ပေမဲ့အရင်းမြစ်တွေတိတ်မရှိတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကတော့အနေအများဆုံးရင်ဆိုင်နေရတဲ့အကြောင်း VOA သတင်းတော် Brian Patton သတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်ကျွန်တော်ရန်နိုင်ပါတောင်ကိုရီးယား၊စင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်စီးပွားရေးလုပ်ငန်းတွေကိုပိတ်တာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေနဲ့ဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစုံစမ်းဖော်ထုတ်တာတွေလုပ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေမှာပြန့်နှံ့အောင်စောစောစီးစီးထိထိရောက်ရောက်လှုပ်ဆောင်ခဲ့ကြပါတယ်။အဲလိုလှုပ်ဆောင်ခဲ့တဲ့အတွက်ဒီနိုင်ငံတွေဟာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်တဲ့အခါမှာအောင်မြင်ဆုံးဖြစ်ခဲ့တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။ Stephanie Siegel ဟာ CSIS မှာဗီဟာနဲ့နိုင်ငံတကာလေ့လာရေးဌာနကနိုင်ငံရေးဘောကဗေဒအကဲခတ်ဖြစ်ပါတယ်
။ If that's in place setting as you reopen the economy, you actually can foster confidence because among the unknowns here are the way the consumers are going to respond to credit reopening. So in the case of the economy, you actually can foster confidence because among the unknowns here are the way the consumers are
Asia Europe နဲ့မြောက်အမေရိကတိုက်ကဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတော့စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေကိုစီးပွားရေးပိတ်ထားတဲ့ကာလအတွင်းဝင်ငွေမထိခရအောင်ကာယောဂါကယ်ဆယ်ရေးနဲ့အကူအညီပေးရေးအစီအစဉ်တွေလုပ်ပြီးကူညီခဲ့ကြပါတယ်။ဂျာမနီနိုင်ငံမှာတော့အလုပ်မလုပ်ရဘဲနားနေရတဲ့အလုပ်သမားတွေကိုလစာတွေပေးဖို့အတွက်ကုမ္ပဏီတွေကိုအစိုးရကငွေကြေးပြန်ထောက်ပံ့တာတွေကြောင့်ဂျာမနီမှာအလုပ်လက်မဲ့နှုန်းကအတော်လေးကိုနှေးပါခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အလုပ်ပြုတ်တဲ့သူအရေးအတွက်အတော်လေးကိုများခဲ့ပြီးအလုပ်သမားအခွင့်အရေးတွေကိုတော့လုံးလက်မဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေကနေတဆင့်တောင်းခံခဲ့ကြပါတယ်။ကယောဂါမတိုင်ခင်ကတည်းကဆင်းရဲမွဲတင်မှုနဲ့ရုန်းကန်နေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကတော့ကမ္ဘာတစ်ဝန်းပို့ကုန်ထုတ်လုပ်မှုတွေနဲ့ခီးသွွားလုပ်ငန်းတွေမှာအကြီးအကျယ်ကျဆင်းခဲ့ကြတဲ့ကြောင့်စီးပွားရေးရိုက်ခတ်မှုဒဏ်ကိုအကြီးအကျယ်ခံခဲ့ကြရပါတယ်။ကမ္ဘာတစ်ဝန်းမှာအငတ်ပေးမကျရအောင်သတိပေးတဲ့အနေနဲ့အန်ဒီအများဆုံးရင်ဆိုင်နေရတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်အမေရိကန်ဒေါ်လာ9ဘီလီယံလောက်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းဥက္ကဋ္ဌအန်တိုနီယိုဂူတာရက်စ်ကပြောပါတယ်
။ Humanitarian aid is not just a moral imperative. It is a practical necessity.
ဒါကစိတ်သက်ပိုင်းဆိုင်ရာအရာလုံးအရေးကြီးတဲ့အရာတစ်ခုလို့ပြောပဲ။ဒါက virus ကိုဖိနှိပ်ဖို့အတွက်လည်းတကယ်လက်တွေ့လိုအပ်ချက်ဖြစ်ပါတယ်။ဒီလို COVID-19 ကရောဂါကအစင်းရဲဆုံးနေရာတွေတောက်တွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေတဲ့ဆိုရင်ကျွန်တော်အားလုံးအတွက်လည်းအန္တရာယ်ရှိပါတယ်။
စီးပွားရေးအကူအညီပေးမှုတွေပို့ပြီးတော့လိုအပ်နေပြီမဲ့လည်းဗန္ဒာရေးအသုံးပြုမှုတွေကိုအားမပေးတဲ့တမယိုးကြဝါဒီတွေကတော့အမေရိကန်အစိုးရကကြွေးမိတွေထပ်တင်ခံပြီးငွေကြေးမြောင်များသုံးဆွဲမဲ့ကိစ္စကိုပို့ပြီးတော့စန့်ကျင်နေပါတယ်။အဲ့လိုသုံးဆွဲလိုက်ခြင်းအပြင်အခွန်တွေပို့ပြီးတော့တိုးမြင့်ကောက်ခံလာမှဖြစ်သလိုချိုးချံချွေတာရေးအစီအစဉ်တွေလှုပ်လိုက်တဲ့အတွက်လာမယ့်နှစ်တွေအတွက်မှာစီးပွားရေးကြီးထွားမှုနှုန်းကနှေးကွေးလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။
If we see that people are not going back to work,
တကယ်လို့လူတွေအလုပ်ပြန်မသွားကြဘူးဆိုရင်နောက်ထပ်အကူအညီတွေထပ်ပေးဖို့လိုလာမှာပါ။အဲ့ဒီမှာစပြီးကြားလာရမယ့်အရာတွေတဲကတစ်ခုကတော့စီးပွားရေးအရာခြေကုန်လက်ပန်းစနေတာတွေကိုကြားလာရမှာပါ
။ဒါမဲ့လည်း virus ကောက်ဘယ်ဆေးကိုမတွေ့မချင်းဒါမှမဟုတ်ယောဂါပျောက်ကင်းအောင်ကုသနိုင်တဲ့ဆေးကိုမတွေ့မချင်းစီးပွားရေးကြာဆင်းမှုတွေဘယ်လောက်ထိဆိုးရမယ်ဘလောက်ထိကြာရှည်မယ်ဆိုတာကိုပြောဖို့ခက်အောင်မှာဖြစ်တယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်။တချိန်တည်းမှာပဲစီးပွားရေးလုပ်ငန်းတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ပေးလိုက်ခြင်းအဖြစ်ကာယောဂါပြဿနာကြီးကိုပို့ပြီးတော့ရှေ့ကျသွားစေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ခင်ဗျာ
။ကျမခွာညိုပါရှင်။ COVID-19 ကာယောဂါကတိရီလင်္ကာနိုင်ငံရဲ့လက်ဖက်လုပ်ငန်းအပေါ်ဘလို့ရိုက်ခတ်မှုရှိသလဲဆိုတဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုပြောပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အသွားအလာတားဆီးကန့်သတ်မှုတွေကြောင့်အလုတ္တမပြဿနာနဲ့ရင်ဆိုင်ခဲ့ရတဲ့တိရီလင်္ကာနိုင်ငံမှာလက်ဖက်ထုတ်လုပ်ရေးလုပ်ငန်းဟာတိတိတသာထိခိုက်သွားခဲ့ရတာပါ။ပြည်ရင်းပြည်ပမှာထုတ်လုပ်မှုတွေကျဆင်းခဲ့ရတာကဝယ်လိုအားမြင့်တက်လာနေတဲ့အတွက်တိရီလင်္ကာရဲ့လက်ဖက်ဈေးဟာပုံမှန်အားဖြင့် 1 ကီလိုဂရမ်ကို2ဒေါ်လာအောက်ရှိခဲ့ရတာကနေအခုနောက်ဆုံး4ဒေါ်လာနီးပါးအထိဈေးတက်သွားပါတယ်။တိရီလင်္ကာနိုင်ငံအနိုင်ပိုင်းမှာစိုက်တဲ့နာမည်ကျော်လက်ဖက်ဟာဆိုရင်လေ1ကီလိုဂရမ်ကို14ဒေါ်လာနီးပါးအထိဈေးပေါင်နေပါတယ
်။ Local Napoli Illuma Kuttawa ඒත් එක්කම අපේ මේ අවස්ථාවේ අනිත් රටවල් වල නිෂ්පාදනය
ကပ္ပစည်းကွက်မှာဝယ်လိုအားတက်လာပါတယ်။တစ်ချိန်တည်းမှာပဲတခြားနိုင်ငံတွေကပြည်ပတင်ပို့မှုတွေကျဆင်းတာရပ်သွားတာတွေရှိခဲ့တော့ကျွန်တော်တို့အတွက်တပန်းသာသွားပါတယ်။ကျင်းနဲ့လောက်အောင်လက်ဖက်စည်းတွေကောင်းလာတာလည်းတွေ့ရပါတယ်လို့ Norwood Data လက်ဖက်လုပ်ငန်းအကြီးအကဲ Pharos Magic ကပြောသွားတာပါ။ကိုလံဘိုမြို့တော်ကဈေးကွက်မှာလက်ဖက်စင်းစည်းဟာ1ကီလိုဂရမ်ကိုပြန့်မြအမေရိကန်ဒေါ်လာ45စင်နဲ့53စင်ကြားဈေးပေါက်ခဲ့ရကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကန့်သတ်မှုတွေကြုံခဲ့ရတဲ့ AB လကစလို့69စင်အထိဈေးတက်သွားပါတယ်။လက်ဖက်ဈေးတွေကောင်းနေတဲ့အတွက်ကျွန်းနိုင်ငံရဲ့တစ်ခုဖြစ်တဲ့သီရိလင်္ကာနိုင်ငံရဲ့လက်ဖက်ထုတ်လုပ်မှုစုစုပေါင်းရ85ရာခိုင်နှုန်းရှိတဲ့အငယ်စားလက်ဖက်စိုက်တောင်သူတွေအဓိကအကျိုးမြတ်ရကြတာပါ
။ May April month ဒီဧကဂေါကဒူရတဒီ
နှစ်ဧပြီလမှာဈေးတွေတိတိတသာတက်လာတာကိုတွေ့ရပါတယ်။အတွေ့အကြုံရှိတဲ့ကုန်သည်တွေတောင်းမှဒီလောက်ဈေးတက်မယ်လို့ခန့်မှန်းမထားကြပါဘူးလို့တိရိလင်္ကာလက်ဖက်ကုန်သည်အသင်းဥက္ကဋ္ဌဂျရန်ပတေမော်လီဂိုတာကပြောတာပါ။မိုးခေါင်ရေရှားမှုကြောင့်ထုတ်လုပ်မှု၄ဘုံတဘုံနှိပါးကျဆင်းနေခဲ့ရတဲ့တိရိလင်္ကာရဲ့လက်ဖက်လုပ်ငန်းဟာမတ်လထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထုတ်လုပ်မှုနဲ့ဖြန့်ဖြူးမှုမှာပါထိခိုက်ခဲ့ရတာပါ။ မလာတဲ့မှာပြပတင်ပို့မှုအနှိမ့်ဆုံးအဖြစ်ကီလိုဂရမ်73.8တန်းပဲရှိခဲ့ပါတယ်။ဧပြီလတဲ့ရောက်တော့မှသာထုတ်လုပ်မှုနဲ့ဖြန့်ဖြူးမှုပြဿနာတွေကိုဖြေရှင်းနိုင်ခဲ့တာပါ။သီရိလင်္ကာနိုင်ငံဟာ2019ခုနှစ်အတွင်းလက်ဖက်ကီလိုဂရမ်တန်300ကိုထုတ်လုပ်နိုင်ခဲ့ပြီးအမေရိကန်ဒေါ်လာ 1.2 ဘီလီယံတန်ဖိုးရှိတဲ့လက်ဖက်ကီလိုဂရမ်293တန်းကိုပြပတင်ပို့ခဲ့ပါတယ်။ကျွန်မခွာညိုပါ။
ဒီတစ်ပတ်မြန်မာရေးဆွေးနွေးခန်းအစီအစဉ်မှာလက်ရှိတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိစမ်းသပ်ဆစ်ဆင်းမှုဘယ်လိုလုပ်ရလဲဆိုတာဆွေးနွေးထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါ။ American နိုင်ငံ UTMB Texas စီတက်ကသူ Galveston မှာရှိတဲ့အမှုစည်းဝါးဗေဒဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကိုအွန်လိုင်းကနေမေးမြန်းထားတဲ့ဒုတိယပိုင်းမှာဓာတ်မှန်ရိုက်တာနဲ့ဒီပိုးကိုခုခံမှုထွက်လာတဲ့ကိုခံအားရှိမရှိစမ်းသပ်တာလို့တွေ့ဝိုင်းစမ်းသပ်တဲ့နေရည်ကိုသိရပါမယ်။ကျမရှင်ရက်ပါ။
ဘာဘူးရှိချင်စမ်းသပ်တာဟုတ်ပဲလေ။တချို့ကလည်းအခုဆိုရင်တချို့လေဆေးတွေမှာလုတ်တဲ့နေပေါ့နော်။ဟိုလူတွေမှာကိုယ်ခံအားဘလောက်ကောင်းလဲ။ immunity ဘလောက်ကောင်းလဲဆိုတာမျိုးစမ်းသပ်တာလည်းရှိတယ်လို့ပြောပါတယ
်။ဟုတ်ပါတယ်။
ဟိုဒေါက်တာဖြူမြတ်တွေ့ရဒီ immunology နဲ့လည်းဟိုပါရဂူပွဲရလာတယ်ဆိုတော့နည်းနည်းလေးရှင်းပြပေးပါ။ဘာဖြစ်လို့ဒီလိုမျိုးလဲစမ်းသပ်လို့ရတယ်ဟိုပြောနိုင်တာပါလေ
။ဒီယောဂါရှိမရှိကိုဟိုလုံးဝဟိုအတိအကျစမ်းသပ်တာဆိုတာကသူကပဲပြောတယ် RT-PCR နည်းကတော့တကယ်ဟိုရှိလားမရှိလား definite ပေါ့နော်စမ်းသပ်တာ။နောက်တစ်ခုကကြတော့antibody ကိုပေါ့နော် antibody ကိုခံအားရှိမရှိရှိမရှိဒီယောဂါရလို့ကိုခံအားထွက်လာတယ်အဲ antibody စမ်းတာဒါကြတော့ antibody စမ်းတဲ့ဥစ္စာကဟိုလူရဲ့ကိုခံတာ immunology ကိုပဲ base လုပ်တာပါပဲ antibody ပြီးတော့ serology test လို့ခေါ်တာပေါ့နော် serology test ဆိုတာကယောဂါဒီ covid ရှိမရှိကိုမပြောနိုင်ဘူးတကယ်၍antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိ covid ရှိနေတဲ့အချိန်တွင်းမှာantibody ထွက်လာတဲ့အချိန်မှာထွက်လာတဲ့အချိန်မှာ antibody ကိုစစ်လိုက်တဲ့အချိန်နဲ့တိုက်ဆိုင်သွားတဲ့အချိန်နဲ့မူတည်ပြီးတော့လက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ serology ဒါ serology test ဆိုခေါ်တာပေါ့နော်ဒီ antibody စစ်တာကဘာလို့အတွက်သုံးဝင်လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေအတွက်လည်းအတွက်အများသောအားဖြင့်ယောဂလက္ခဏာမရှိတဲ့လူတွေကိုအတွက်ကိုတော့အသုံးအယံဝင်တာပေါ့ဘာလို့လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေကိုယောဂပိုရှိလားဟေးဆိုပြီးတော့အလုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယံကိုရှားပါနေတဲ့အချိန်မှာ antibody ကိုမြ мян လေးစစ်လိုက်တဲ့အချိန်မှာဟေး antibody ထွက်လာပြီဟေးဆိုရင်အော်ဒါဆိုလို့ရှိရင်ဒီယောဂပိုရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်အဲ့ဒီ test ကိုပြောတာပေါ့နော်အခုကဒီ America မှာလည်းဒီ test ကစပြီးတော့အရင်မပေါ်လာသေးဘူးဒါပေမဲ့company တွေတစ်ခုပြီးတစ်ခုက FDA ပေါ့နော်ခွင့်ပြုချက်တော့ရနေပြီဒါပေမဲ့ market ကို market ထဲကိုဖြည်းဖြည်းချင်းမှအခုမှထွက်လာတာကပဲရှိသေးတယ်ပေါ့နော်လုံးဝမကျေပြန့်သေးဘူးဟုတ
်ဒါပေမဲ့ဒီဥစ္စာကအဲ့လိုမျိုးစစ်တဲ့ဒီserology test ကဟိုရင်းပေါ့မြန်နေပေါ့နော်အဲ့တဘော
ကဟုတ်ကဲ့အဲ့ဒါတော့ဟုတ်တယ်ပြီးတော့လွယ်လဲလွယ်တယ်ပေါ့နော်ဒါသွေးဖောက်ရတာပေါ့နော်သွေးဆိုတော့ antibody ကဒီသွေးထဲမှာပဲလှည့်နေတာဆိုတော့ဒီသွေးဖောက်ပြီးတော့စစ်တာပေါ့နော်အကယ်၍ lab တွေရဲ့ size ဘယ်လောက်ကြီးလဲပေါ့မူတည်ရဲ့ lab ကြီးရင်ကြီးသလိုတို့တို့ဒီမှာ sample နမူနာတွေအများကြီးရတယ်ဆိုရင်တို့က set တွေနဲ့တင်လိုက်တယ်တင်လိုက်တယ်ဆိုရင်တော့ချက်ချင်းပဲအပြေးထွက်လာရင်မြန်တယ်ဟို virus ရှိမရှိကိုလုံးဝစစ်တာ test ဆာလို့ရှိရင်ပေါ့နော် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်း test ဆာလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ်ဒါဆက်နေစင်စင်မစစ်လို့ရှိရင်သူက kit လို့လဲခေါ်มาပေါ့နော်ဒီ serology kit လို့ခေါ်มาပေါ့နော်ဒီသွေးလေး test ဟိုရှိတာလေသွေးလေးတစ်စက်လေးကိုထည့်လိုက်တယ်ဆိုလို့ရှိရင်သူရဲ့ kit ထဲမှာဒီအကုန်လုံးဟိုလောက်ထားပြီးသားပေါ့နော်ဒီ virus ရဲ့ပိုလေးပုံစံလေးကိုထည့်ထားဆိုဒီ virus ကိုနဲ့တိုက်ဆိုင်တဲ့ antibody ရှိတယ်ဆိုလို့ရှိရင်ပေါ်လာတယ် line လေးပေါ်လာတယ်ဆိုပြီးတော့ဒီလို kit တင်နေတုံးပြီးတော့လည်းလောက်တာလည်းရှိရပေါ့နော
်ဆိုတော့ဒါကဒုတိယနေ့ပေါ့နော
်
နောက်တစ်ပြက်နေ့ကကျတော့ဒီဟိုရင်ဓာတ်မှန်ရိုက်တဲ့နေ့ပေါ့နော် CAT scan လို့ပါလို့ဆွဲတဲ့နေ့အဲ့ဒါလည်းနည်းနည်းပြောပြပေးပါ
တမန်ရိုက်တဲ့အပိုင်းကြတော့ဒါက clinical ဟိုပါဘောနော် clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားရပါဘောနော်ဒါ clinician တွေကနေပြီးတော့မှအရေပြီးတော့ x-ray နဲ့ respiratory resolution အစုပ်ဘောနော် technologist တို့ x-ray technologist တို့သူတို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ဒီ literature တွေမှာရဲ့ဒီ report တွေမှာရဲ့ဖတ်ရတာတွေအားကြတော့ virus viral pneumonia ဘောနော် viral နဲ့ပြရတယ်ဆိုလို့ရှိရင်ဒီ covid ကြောင့်မလို့ပြရတယ်ဆိုလို့ရှိရင်သူတို့ဒီ chest x-ray မှာတယ် ct မှာတယ်အဲလုံးဝတိတိတတ်တာဘောနော်လက္ခဏာကိုသူတို့ကြည့်ကြတာဘောနော်ဒါပေမဲ့တစ်ခုရှိတာကြတော့လေတစ်ခါ viral pneumonia တွေကလည်း covid ကလည်း coronavirus ကလည်း corona virus family တစ်ခုဘောနော် coronavirus ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့လက္ခဏာတွေက x-ray မှာပေါ်ပြီး x-ray ရိုက်ပေမဲ့တချို့ကြတော့ဟိုလက္ခဏာတွေကတူနေမယ်ပေါ့နော် x-ray ပေါ်မှာဒါဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့ဒါကြတော့အတိအကျကြီးဟိုလုံးဝပြောလို့မရဘူးဒါပေမဲ့ဒီ x-ray ပေါ်ကိုကြည့်ပြီးတော့ဟေးဒီဟာကတော့ viral pneumonia ဖြစ်နေပုံရတယ်ဒါဆိုလို့ရှိရင်ပို့ပြီးတိကျရအောင်ဆိုပြီးတော့ lab ဒီ microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ RT-PCR နည်းကိုပဲတုံးပြီးတော့ပဲဖြစ်ဖြစ်များသောအားဖြင့်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် RT-PCR နည်းပေါ့နော်ဒီ virus ကို nucleic acid ကိုရှာတဲ့နည်းအဲ့ဒါဆန့်သက်တဲ့နည်းကိုတုံးပြီးတော့ပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်သူကဟိုပထမကနားဆေးရုံလာမယ်ချောင်းဆိုးတဲ့ပါညာ X-ray ရိုက်မယ်အာဆိုလို့ရှိရင်ပေါ်လာတယ်အာဒါဆိုလို့ရှိရင်တေချောင်တို့ RT-PCR နည်းကိုတုံးမယ်ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ပေါ့နော်သူကတက်တလွားပြီးတလွားသူကအဖြေထုတ်တာပေါ့နော
်ဒီ COVID-19 ရှိမရှိကိုကိုကိုသံမြားဖြစ်နေလို့ test လုပ်ချင်တယ်ဆိုလို့ရှိရင်ဟိုဘယ်လိုဆလုပ်ရမလဲဘယ်ဝသွားရမလဲဘာတွေလုပ်ရမလဲနော်အဲ့ဒါလေးနည်းနည်းပြောပြပေးပ
ါတခုရှိတာကပေါ့နော်ဒီ America မှာတော့ဒီမှာကိုနေတဲ့ state ပေါ်မှာလည်းမူတည်ရယ်ပေါ့နော်ကိုအကယ်၍အခု Texas လိုမျိုးအခုဒီမှာကြတော့ဒီလိုမျိုး state ဆိုလို့ရှိရင်တော့သူ clinic တွေ covid testing site ဆိုပြီးတော့ဒါပေမဲ့ covid testing site ဆိုပေမဲ့ covid testing clinic တွေဖွင့်နေဆိုပေမဲ့အဲ့ဒီမှာသူတို့စမ်းတာတော့မဟုတ်ဘူးသူတို့အဲ့ဒီမှာသူကနမူနာယူတယ်ယူပြီးတော့အကယ်၍နေမကောင်းဘူး covid ဖြစ်ချင်လားမသိဘူးဒါဆိုလို့ရှိရင်ကိုလည်းကာကွယ်တဲ့အနေနဲ့ရဲသူများကိုလည်းကာကွယ်တဲ့အနေနဲ့အဓိကပထမ protection ပေါ့နော်ဒီကာကွယ်ဖို့ကအဓိကဆိုအာ mask တာတွေရောပါတွေရောအကုန်လုံးအဲ့ဒါလုပ်ပြီးတော့အကယ်၍ကိုယ်မှထပြီးတော့သွားနိုင်ခွင့်သွားနိုင်လာနိုင်တဲ့အခြေအနေရှိတယ်ဆိုလို့ရှိရင်တော့အဲ့လိုအကာအကွယ်လုပ်ပြီးတော့ဒီ testing site တွေကိုသွားလို့ရတယ်ဒါပေမဲ့ testing site တွေကိုအာမသွားခင်မှာဒီမှာကဟိုကြိုပြီးတော့ဖုန်းခေါ်ရတယ်ပေါ့နော်ဖုန်းခေါ်ရတယ်ကိုရဲ့ဟိုဟာဆရာဝန်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီ clinic testing clinic ရဲ့ဖုန်းနံပါတ်အနီးအနားမှာရှိတဲ့ testing clinic ရဲ့ဖုန်းနံပါတ်ပဲရှိအဲ့တော့ဟိုဖုန်းခေါ်ပြီးတော့သူတို့ကြီး appointment ယူပြီးတော့သွားပြီးတော့အဲ့ဒီမှာနမူနာကိုသွားပေးရအောင်ပေါ့နော်သူတို့အဲ့မှာနမူနာသူတို့ယူတယ်အဲ့မှာနမူနာယူမဲ့ train လုပ်ထားတဲ့လူတွေရှိတယ်အဲ့မှာနမူနာတွေယူပြီးတာနဲ့သူတို့ကလည်းညွှန်ကြားပါလိမ့်မယ်ဘယ်လိုမျိုးအိမ်ပြန်လို့ရှိရင်ဘယ်လိုနေပါညာပေါ့နော်ဘာလို့လဲဆိုတော့ဒါ virus ကိုမှသွားလည်နာလိုက်တဲ့အခြေအနေမျိုးရှိတယ်ဆိုလို့ရှိရင်တော့သူတို့ကတော့များသောအားဖြင့်အိမ်ကိုပြန်လွှတ်တယ်နမူနာယူပြီးလို့ရှိရင်ပြီးတော့ဒါပေမဲ့ guideline နဲ့ပေးတာရပေါ့နော်အိမ်ပြန်ရင်ရေမြင့်များတော့ fluid ရှိ replacement လုပ်ပြီးအဲ့လိုမျိုး quarantine လုပ်နေတိုင်းနဲ့အဲ့လိုမျိုး guideline မျိုးပေါ့နော်အိမ်တွင်းကနေအိမ်ပြင်ကိုနှစ်ပတ်သုံးပတ်မထွက်ဖို့ရပြီးကြားထဲမှာအဖြေကို test result ကိုပြန်ပြီးတော့ပို့ပေးဖို့ရပြီးတော့အဲ့ testing site မှာကြတော့နမူနာယူပြီးတဲ့အဲ့နမူနာကိုကြတော့အဲ့ဒီနမူနာကနေပြီးတော့ဒီဆေးရုံတွေကိုပို့တာပေါ့နော်ဒီ lab တွေကိုပို့တာပေါ့နော်ဆိုရင်ဥပမာသမရို site နဲ့သမရို site ရုံနဲ့ချိတ်ထားတဲ့ testing site လို့ရှိရင်ဒီနမူနာတွေသမရို site ကိုရောက်လာမယ
်အခု covid-19 ရောဂါပေါ့နော်တကဘာလုံးမှာပြန့်နှံ့နေတယ်မြန်မာလူထုဟိုဘယ်လိုအကြံပေးချင်ပါလဲ
ဟုတ်ကဲ့အမင်းနည်းနည်းပြောရလို့ရှင်ဟို laboratory personnel ဖြစ်တဲ့အတွက်ကြောင့်မလို့ clinician မဟုတ်တဲ့အတွက်ကြောင့်မလို့ဒီအကြံပေးတဲ့ဥစ္စာကြတော့healthcare professional အနေနဲ့ဒီ covid-19 suspect ဖြစ်တာပဲဖြစ်ဖြစ် covid-19 ဖြစ်နေတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဆိုရင်သွားနိုင်လာနိုင်သေးတယ်ပါညာအကယ်၍လှုပ်လှုပ်ရှားရှားနည်းနည်းပါနေနိုင်သေးတယ်ဆိုလို့ကြည့်ရင်ဆိုလို့ရှိရင်တော့ကိုယ့်အကူရောအိမ်မှာ quarantine လုပ်နေ အတနိုင်ဆုံးအပြင်မထွက်တာလဲကောင်းတယ်ဘာဖြစ်လဲဆိုတော့ကိုကနေပြီးတော့သူများကိုလည်းမပြန့်စင်ခြင်းဘူးပေါ့နော်ပြီးတော့ကိုအခြေအနေကိုလည်းပို့ပြီးတော့ပို့လည်းမဆိုးစေခြင်းမဆိုတော့ quarantine လုပ်နေတာကနှစ်ပတ်တင်မကောင်းနှစ်ပတ်သုံးပတ် quarantine လုပ်နေတာတော့အကောင်းဆုံးပဲပေါ့နော်ဒါပေမဲ့ဒါလည်းကိုအခြေအနေပေါ်မှာမကူမူကြည့်နဲ့အကယ်၍အသက်ရှူဘလောက်ဖောက်လာလဲနေနိုင်ထိုင်နိုင်တာဘလောက်အဆင်မပြေဘူးဆိုလို့ရှိရင်တော့ဒါတော့စေယုံတက်ရမယ့်အခြေအနေဖြစ်တယ်ဆိုလို့ရှိရင်တော့စေယုံတော့တက်မနေတက်ရမယ်ဆိုရင်တော့စေယုံတက်ဖို့အတွက်ကိုကိုအိမ်မသွားနိုင်လို့ရှိရင်လည်း ambulance ခေါ်တာပဲဖြစ်ဖြစ်အဲ့လိုမျိုးဒါတော့လိုရမှာပေါ့နော်အကယ်၍ကိုကိုတိုင်းနေနိုင်သေးတယ်ဆိုလို့ရှိရင်တော့အများသောအားဖြင့်က fluid replacement ပေါ့နော်ရေမြမြတောက်အဲ့လိုမျိုး heart attack များတဲ့အဲ့လိုမျိုးမြမြတောက်အဲ့လိုမျိုးကတော့ဟိုဟာဖြစ်တာပေါ့နော်ဒီ covid-19 ကတကယ်ကိုပေါ့ပေါ့ဆဆယောဂါမဟုတ်ဘူးဒါတကဘာလုံး WHO ကနေထုတ်ထားတဲ့ဒီ pandemic ဖြစ်တဲ့အတွက်ကြောင့်မလို့တနိုင်ငံနဲ့လည်းဖြစ်တဲ့ယောဂါလည်းမဟုတ်ဘူးနိုင်ငံတိုင်းနိုင်ငံတိုင်းဖြစ်နေတာဒီ data နေရရှိနေတယ် live နဲ့ tracking လည်းလုပ်နေရတယ်တော့ကြောင့်မလို့လူကြီးလူငယ်ဗမာပြည်မှာကိုဗမာပြည်မိသားစုတွေအကုန်လုံးရောလေးလေးနက်နက်ကိုတကယ်တိုက်တွန်းတယ်လူကြီးလူငယ်ကျန်းမာပြည်ပဲဖြစ်စေယောဂလက်ခံရှိတဲ့လူပဲဖြစ်စေဒီ WHO ကချထားတဲ့နည်းလမ်းတွေ CDC ဗမာပြည်မှာလည်းကျန်းမာရေးဌာနကချထားတဲ့နည်းလမ်းတွေကိုလေးလေးနက်နက်နားထောင်ပြီးတော့လိုက်နာပြီးတော့social distancing လို့ခေါ်တယ်တယောက်နဲ့တယောက်ခွာခွာပြီးနေတာလေပြီးတော့အိမ်မှာတက်နိုင်ဆုံးပြင်မထွက်ဘဲနဲ့အိမ်မှာ isolation ပေါ့နော် quarantine တက်နိုင်ဆုံးနေဖို့လေးလေးနက်နက်ထားဖို့အတွက်ကိုတိုက်တွန်းပါတယ်ဒီဟာတကယ်ကိုပေါ့ပေါ့ဆဆယောဂါမဟုတ်ပါဘူ
းကျေးဇူးများရှင်ပါတယ်ဒေါက်တာဆင်ပါတယ်ဟုတ်ကဲ
့
မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တရုတ်မြန်မာနယ်စပ်ကုန်သွယ်မှုပြဿနာဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကပ်ပြီးကြောင်းစီးပွားရေးအရထိခိုက်နစ်နာနေရခြင်းဝေဝရာကင်းမောက်ဆိုသလိုနောက်ထပ်ပေါ်လာတဲ့ပြဿနာတစ်ခုကတော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာသစ်သီးကုန်သွယ်တွေအကြီးအကျယ်နှစ်နာဆုံးရှုံးနေရတဲ့ကိစ္စပါပဲပြောရရင်တော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နစ်နာမှုကြုံနေရတာကတော့အခုတချိန်ပထမဦးဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်မဲ့ပုံမပေါ်ပါဘူးမကြာခဏဖြစ်နေတဲ့ဖြစ်စဉ်လို့တောင်ပြောနိုင်ပါတယ်ဒီတချိန်မြန်မာကုန်သွယ်တွေတနည်းအားဖြင့်မြန်မာဘက်ကထိခိုက်နစ်နာနေရတာအများထင်မြင်ယူဆသလိုကိုရိုနာဗိုင်းရပ်စ်ကပ်ဘေးပြဿနာရဲ့ခရက်ကြောက်လားဒါမှမဟုတ်တခြားပြဿနာကြောက်လားဆိုတာစမ်းစစ်အဖြေရှာကြည့်ဖို့လိုပါတယ်နှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကနစ်နာမှုကိစ္စတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာလေ့လာတင်ပြသွားပါမယ
်လက်တလောဖြစ်စဉ်ကိုပြန်ကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်တရုတ်ဘက်ကနေနယ်စပ်တွေကိုပိတ်လိုက်တာကအစပြုပါတယ်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံဘက်ပေးမသွားတော့သလိုမြန်မာနိုင်ငံသားတွေကိုလည်းတရုတ်နိုင်ငံတဲ့လုံးဝပေးမဝင်တော့ပါဘူးတရုတ်နိုင်ငံတဲ့ရှိနေတဲ့အချင်းကျနေတဲ့မြန်မာနိုင်ငံသားတွေနဲ့ပိတ်မိနေသူတွေကိုတော့နေဆက်ကနေမြန်မာနိုင်ငံတဲ့ဝင်နိုင်အောင်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်တရုတ်ယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံထဲကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသူ့နိုင်ငံထဲဝင်ရောက်မလာအောင်ကာကွယ်ချင်ပုံရပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့နေဆက်ကုန်သွယ်ရေးကိုတော့ဆက်ပြီးဖွင့်ထားပေးပါတယ်နေဆက်ကုန်သွယ်ရေးဆက်ဖွင့်ထားတယ်ဆိုပေမဲ့ COVID-19 ကြောင့်ကုန်သွယ်ရေးကိစ္စကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်လုပ်ပါတယ်အထူးသဖြင့်မူဆယ်နေဆက်ဘက်မှာပါအရင်ကမြန်မာဘက်ကလာတဲ့တစ်သီးကားတွေနေဆက်ဖြတ်ပြီးတရုတ်နိုင်ငံဘက်ပေးဝင်ပေမဲ့အခုနောက်ဆုံးအချိန်မှာတော့မြန်မာကုန်ကားတွေတရုတ်ဘက်ဓာတ်ရိုက်ပေးမဝင်တော့ပါဘူးမြန်မာတစ်သီးကားတွေဟာတတ်မှတ်နေရာတစ်ခုရောက်တာနဲ့ရပ်တန့်ပြီး driver ကားပေါ်ကဆင်းပေးရပါတယ်တရုတ်ဘက်ကနေအဲ့ဒီကား driver ခန်းကိုပိုးသက်ဆေးဖြန်တရုတ် driver ကတံမောင်းယူသွားပြီးသူတို့ကားခွင်းထဲရောက်မှတစ်သီးတွေကိုတရုတ်ကားဘက်ပြောင်းတင်တာမျိုးလုပ်ပါတယ်တရုတ်ဘက်ကအဲ့ဒီလိုကြက်မှတ်လိုက်တော့နေ့စဉ်တစ်သီးကားတင်ပို့နိုင်တဲ့အရေးအတွက်အများကြီးကျဆင်းသွားပါတယ်ငကိုကတစ်နှစ်တစ်သီးကား900လောက်တရုတ်ထဲတင်ပို့နိုင်ရင်အခုစစ်ဆေးမှုတွေကြောင့်တရက်300ဝန်းကျင်လောက်ပဲပို့နိုင်တဲ့အနေအထားမျိုးဖြစ်သွားပြီးမြန်မာတစ်သီးကားတွေနေဆက်မှာစုပုံတဲ့အနေအထားရောက်သွားစေပါတယ် အကျိုးဆက်ကတော့တတိတွေမချနိုင်ပေနေ့ရက်ဆက်ပြီးကုန်ကားတွေဆက်ငါထားရတော့ကားကားတွေကုန်ကြီးရှုံးတာတချို့တတိတွေမလက်ဆက်ပုတ်ကုန်လို့ဆွန့်ပြရတာနေဆက်ကအခြေအနေမသိပဲမူဆယ်ဘက်ဆက်တက်လာတဲ့တတိကုန်တွေတွေဒုက္ခရောက်ကုန်တာအဆရှိသဖြင့်ကြုံရပါတော့တယ
်အဲ့လိုဒုက္ခရောက်နေရတဲ့အထက်တရုတ်တဲ့ပြောင်းမှုတင်ပို့တဲ့ကုန်တွေတွေလည်းပါပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံဘက်ကတတိဝလန်တွေတဲက၈မျိုးကိုပဲတရားဝင်တင်သွင်းခွင့်ပေးထားပါတယ်အဲ့ဒီထဲမှာပြောင်းမှုနဲ့အခြားသီးနှံအတော်များများမပါပါဘူးဒါပေမဲ့လည်းအဲ့ဒီလိုခွင့်ပြုထားတာမရှိတဲ့သီးနှံတွေတရုတ်ဘက်ကနားလည်မှုနဲ့တင်ပို့နေတာကြာပါပြီအခုနှစ်မှာတော့တရုတ်ဘက်ကမြန်မာပြောင်းမှုတင်ပို့တာကိုပိတ်ပင်လိုက်ပါတယ်ဒီခါတရုတ်ဘက်ကပို့ဖို့ရည်ရွယ်ပြီးစိုက်ထားတဲ့ပြောင်းမှုတွေအားလုံးအရှုံးပေါ်ကုန်ပြီးနောက်ဆုံးနေဆက်ကချောင်းနဲ့တွန်ပြရတဲ့အခြေအနေမျိုးထိဆက်ရောက်သွားစေပါတယ်ဒါတွေကမူဆယ်နေဆက်ဘက်မှာဖြစ်နေတာပါမြန်မာနိုင်ငံမြောက်ပိုင်းမြစ်ကြီးနားအထက်ဘက်ကကမိုက်ဒီဟိုချောင်းနေဆက်ဘက်ကဘက်မှာတော့အဲ့လိုမဟုတ်ပါဘူးတရုတ်ရင်းနှီးမြှုပ်နှံသူတွေဟာကချင်ပြည်နယ်ထဲဝင်ပြီးငပြောစိုက်ပျိုးရေးလုပ်ငန်းဝင်ပြီးလှုပ်ထားကြပါတယ်ထွက်လာတဲ့ငပြောတွေကိုကမိုက်ဒီနေဆက်ကနေတဆင့်တရုတ်နိုင်ငံထဲပြန်သွင်းပါတယ်အရင်ကတော့တရုတ်ကုန်ကားတွေမြန်မာနိုင်ငံအတွင်းပိုင်းဝိုင်းမော်အထိဝင်ပြီးငပြောသေးပါတယ်အခုကိုဗစ် -19 ကပ်ပြီးကြောင်းတရုတ်ကားတွေမြန်မာနိုင်ငံထဲဝင်နိုင်တဲ့အခါမြန်မာနိုင်ငံတည်းကကုန်ကားတွေကတရုတ်ငပြောသေးတဲ့လုပ်ငန်းဝင်လုပ်ကြပါတယ်။နေဆက်ရောက်တဲ့အခါမှာလဲတရုတ်နိုင်ငံဘက်အချမ်းဟိုချောင်အထိအဝင်ခံပါတယ်။အဲ့ဒီရောက်မှကားချင်းစုံပြီးတရုတ်ကားတွေတဲကိုငပြောတွေပြောင်းတင်တာမျိုးလုပ်ပါတယ်
။မူဆယ်မှာဖြစ်ပျက်နေတာနဲ့ကချင်ပြည်နယ်ကမ်ပိုင်တီနေဆက်ကလုတ်ကင်ပုံမတူပါဘူး။တရုတ်ဟာနေဆက်ဂိတ်တွေချင်းအတူတူမူဆယ်ဘက်မှတစ်မျိုးကမ်ပိုင်တီဘက်မှတစ်မျိုးကျင့်သုံးပါတယ်။မူဆယ်ဘက်မှာမြမထွက်ကုန်တွေကိုဂိယူမဆိုင်သလောက်ကမ်ပိုင်တီဘက်မှာတော့တရုတ်ရင်းနှီးမြှုပ်နှံမှုကနေထွက်လာတဲ့ငပြောတွေမှုစီကန်းတွေဖြေလျှော့ပေးတာလို့ကုန်တယ်တွေကဝေဖန်ကြပါတယ်။အဓိကပြဿနာကတော့မြမဘက်မှာကုန်တယ်တွေကိုစားတရုတ်ဘက်ကိုထိထိရောက်ရောက်ညှိနှိုင်းပေးမဲ့အပေးယူအလျှော့အတင်းလုပ်မဲ့အစိုးရတာဝန်ရှိသူတွေရှိမနေခြင်းမှာတကယ်တော့လက်ရှိမူဆယ်နယ်ဆက်ဂိတ်မှာပြောင်းဖျဲသည့်နဲ့တတိကုံတွေရေထွက်ပစ္စည်းကုံတွေဒုက္ခရောက်နေကြတာနှစ်ပေါင်း10ချီကြာနေပါပြီ။ပြီးခဲ့တဲ့2018ဒီဇင်ဘာနဲ့2019ဇန်နဝါရီတုန်းကလည်းမူဆယ်ဘက်ကကျင်ဆန်းကြော့ဂိတ်ကိုတရုတ်ဘက်ကပိတ်လိုက်တာနဲ့ဆက်ဆက်ပြီးမြန်မာတတိကုံတွေအကြီးအကျယ်အရှုံးပေါ်တဲ့အခြေအနေစိုက်ခဲ့မှုပါတယ်။နောက်ထပ်တိတ်မကြခင်မတ်လာတဲ့အရောက်မှာမြန်မာဘက်ကတင်တဲ့ဆန်တွေကိုတရုတ်ဘက်မှဖမ်းလို့အဝယ်ရပ်သွားပြီးမြန်မာဆန်ကုန်တွေတွေအကြီးအကျယ်ဒုက္ခရောက်ရပါသေးတယ်။တရုတ်နဲ့နေဆက်ကုန်တွေကြီးမှာမြန်မာတွေဒုက္ခရောက်ရတာပြောမယ်ဆိုရင်တော့ဇလန်းပေါင်းမြောက်များစွာမယိုးနိုင်အောင်ရှိနေပါတယ
်။ခုလိုဖြစ်ရတဲ့အဓိကအကြောင်းရင်းကတော့နေဆက်ကုန်တွေကြီးမှာတရုတ်ဘက်ကသူတို့အကျိုးအတွက်ချမှတ်တဲ့စီးမြင်းစည်းကမ်းတွေအတိုင်းမြန်မာဘက်ကလိုက်ပါလုတ်ကင်နေရတာမျိုးဖြစ်ပြီးမြန်မာကုန်တွေတွေဘက်ကနေထိထိရောက်ကာကွယ်ပြောဆိုညှိနှိုင်းပေးမဲ့အစိုးရရန်တရားတရက်ဒါမှမဟုတ်အစင်းမြင့်တဲ့တာဝန်ရှိသူတယောက်ယောက်ရှိမနေတာပါပဲအဲ့ဒီအတွက်တာဝန်အရှိဆုံးဟာစီးပွားကူးသန်းဝန်ကြီးဌာနလို့ဆိုရင်မမှားပါဘူး NLD အစိုးရသက်တမ်း၄နှစ်ကျော်လာတဲ့အထိစီးပွားကူးသန်းဝန်ကြီးဌာနဟာမြန်မာတရုတ်နယ်စပ်ကုန်တွေရေးမှာကုန်တွေရေးမြတ်မြတ်တက်ဖြစ်အောင်ဘာမှမမေရွာစွမ်းဆောင်မပေးနိုင်သေးသလိုတရုတ်ကုန်တွေတွေကနေမြန်မာကုန်တွေတွေအပေါ်တစ်ဖက်ဆောင်နေဆက်ဆံမှုတွေကိုလည်းဘလို့အကာအကွယ်မျိုးမှပေးနိုင်တာမတွေ့ရသေးပါဘူး။ဒါကြောင့်အခုမူဆယ်နေဆက်ဘက်မှာမြန်မာစစ်စည်းကုန်တွေတွေထိခိုက်နေနေရတဲ့ပြဿနာဟာကိုဗစ် -19 ကြောင့်မဟုတ်ဘဲမြန်မာအစိုးရစီးပွားကူးသန်းဝန်ကြီးဌာနရဲ့စွမ်းဆောင်ရေးအားနည်းမှုကြောင့်သာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာအဒီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်။Facebook Messenger ကနေပြီးတော့စာတို့လေးတွေရေးလာတဲ့တော်ရရှင်တွေစာတွေကိုပြောပြပေးသွားမှာပါ။ဖ VOA ကိုကျေးဇူးတင်ပါတယ်သတင်းမှန်ပြောပေးတဲ့အတွက်ကြောင့်ပါလို့ဆိုလာတဲ့သောရရှင်ကတော့ Superman ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်ဇော်ဟောဆိုတဲ့ Facebook သောရရှင်ကတော့ Main Engine ကိုပြောပေးပါတယ်COVID-19 နဲ့ပတ်သက်တဲ့အခြေအနေတွေကိုဒေါက်တာဇေယျသက်နဲ့ Skype ကနေ interview လုပ်ပေးပါအောင်လို့ရယ်ဟုတ်ကဲ့ပါအကြောင်းထူးရင်ထူးသလိုဒီသက်ဆိုင်ရာဌာနတွေကဆရာဝန်တွေနဲ့ဆက်သွယ်မေးမြန်းပြီးတော့ interview တွေတင်ဆက်ပေးနေပါတယ်ရှင်မင်းချင်းကိုလည်းပြောလိုက်ပါမယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြင်းပြင်းထန်ထန်ရိုက်ခတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုတော့ဒီမြန်မာနိုင်ငံကနိုင်ငံသားတွေအပြင်ကမ္ဘာတစ်ဝှမ်းမှာရောက်နေကြတဲ့နိုင်ငံအသီးသီးကမြန်မာတွေလည်းခံစားနေကြရတာပါနော်ဒီထဲမှာဒီတစ်ပတ်တော့ရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာတော့အိန္ဒိယနဲ့မလေးရှားကရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဘေ့စ်ဘတ်အောင်ကိုဆိုတဲ့သောရရှင်က VOA ရဲ့ခံစားရပါတယ်တဲ့ဘာကြောင့်များပါလဲသူကအိန္ဒိယမှာဈေးဝယ်တာတော့မလုံခြုံတော့ပါဘူးဗိုင်းရပ်စ်ကလာနေပါပြီဆိုပြီးတော့ဈေးတောင်ရောင်းမပေးခြင်းဘူးကျွန်တော်ကတရုတ်ဟုတ်မဟုတ်ဆိုတာလည်းမသိကြဘူးမြန်မာပြည်ကပြောတော့အကြမ်းဖက်တမာနိုင်ငံကလို့ပြောသွားသေးတယ်တဲ့သူတို့ပြောတဲ့ဟင်ဒီစကားနဲ့ပြောမှဈေးဝယ်ခွင့်ပေးတယ်ဗိုင်းရပ်စ်ကဟင်ဒီလိုပြောတတ်တယ်ဆိုပြီးတော့ကြိုဆိုကြပြီမဲ့ရောကတော့တင်မလာနဲ့ဆိုပြီးတော့ကြမ်းတဲ့စကားနဲ့ချက်ဆန့်ခံရပါတယ်ဆိုပြီးတော့အိန္ဒိယရမြန်မာဒုက္ခတဲ့တူဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်နောက်ထပ်အိန္ဒိယကရေးလာတဲ့သောရရှင်တစ်ယောက်ကတော့ဆိုခဆိုတဲ့သောရရှင်မှာ VOA သတင်းပို့ပေးသူတွေအားလုံးကိုကျေးဇူးတင်ပါတယ်တခုလောက်တော့သတင်းပို့ခြင်းလို့ပါအခုအိန္ဒိယမှာမြန်မာပြည်သူပြည်သားများစွာပြိမိနေပါတယ်စားဖို့နေဖို့အတွက်တွေပါခက်ခဲမှုတွေနဲ့ကြုံတွေ့နေရပါပြီအစိုးရအနေနဲ့တရုတ်ထိုင်းမှာရှိတဲ့ပြည်သူတွေကိုပြန်ပြီးတော့ခေါ်ယူသလိုအိန္ဒိယမှာရှိတဲ့မြန်မာပြည်သူတွေကိုလည်းခေါ်ယူဖို့ပန်ကြားခြင်းပါတယ်ဆိုပြီးတော့ဆိုခဆိုတဲ့အိန္ဒိယကသောရရှင်ရေးလာပါတယ်ရှင်အခုတော့ဒီကိုရိုနာကပ်ဘေးရဲ့ဒဏ်ကိုတော်တော်ခံနေရပါတယ်ဆိုတော့မလေးရှားရောက်မြန်မာတွေရဲ့အစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်မလေးရှားကနိုင်ငံတော်ဝန်ထမ်းတန်ယုံကတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကအီမီဂရေးရှင်းကိုကျွန်တော်တောင်းဆိုလို့ရမယ်ဆိုရင်တောင်းဆိုခြင်းပါတယ်ဆိုပြီးတော့စာရေးလာတဲ့ကိုအောင်စော်လင်းကတော့သူ့ရဲ့နိုင်ငံကူးလက်မှတ်နံပါတ်ပါထည့်ပြီးရေးလာတာပ
ါ COVID-19 ဖြစ်လာကစားအချိန်တစ်လအတွင်းတုန်းကတရုတ်ပြည်မှာပဲဒီရောဂါတွေရှိနေတုန်းကျွန်တော်တို့မလေးရှားမှာရောက်နေတဲ့သူတွေကြကြမတိုင်ခင်မြန်မာပြည်အပြီးပြန်ဖို့ဆိုပြီးတော့ပါမစ်မတူဘဲနဲ့ကျွန်တော်တို့ပဲလေရင်လက်မှတ်ကြိုဝယ်ပြီးစီစဉ်ထားသူတွေအများကြီးရှိမှထင်ပါတယ်။မတ်လ19ရက်နေ့ကစပြီးလော့ခ်ဒေါင်းချလိုက်တုန်းကခဏပဲထင်ထားခဲ့တာ။ကာယောဂါကြောင့်အခုဂျွန်9ရက်နေ့ထိထပ်တိုးလိုက်တော့အခုအဆင်မပြေတဲ့အခြေအနေဖြစ်လာပါတယ်။အစားတုံးကတော့မလေးရှားကနိုင်ငံခြားသားအလို့သမားတိုင်းထင်နေကြတာကအလို့ပါမေရှိနေတဲ့အလို့သမားတိုင်းအခြေခံလစာရကြမယ်ပေါ့လေ။ကျွန်တော်တို့လိုပြန်ဖို့တထေးလဲပြောထားသူတွေပါမစ်မတိုးထားသူတွေကနိုင်ငံလဲမပြန်ရပဲတောင်းတနေပါလေလာစာမပြောနဲ့ဘာမှလည်းမရပါဘူးတတိယကလည်းပြစ်ထားပါလေကျွန်တော်ပါမေက factory worker ဆိုတော့ passport ကတတိယကယူထားလိုက်တာပါပါမေကလည်း April 26ရက်နေ့ကကုန်သွားပါပြီဒီမှာသူ့နိုင်ငံသားတွေကြတော့အစိုးရရဲ့ထောက်ပံ့ခြင်းနဲ့အိမ်ပြေမထွက်ရလေကောင်းနေစူသူတွေကများပါတယ်အခုကအလုံးအစင်ပြေသလိုပါပဲစိတ်ယုံလူသမားတွေကိုအခြေခံလာစာဒါမှမဟုတ်စားစရိတ်ကုမ္ပဏီကနေထောက်ပံ့နေပါတယ်အလေလာပြီးကိုဗစ်ကြောင့်ပြန်မရသူတွေပြီးတော့ကျွန်တော်တို့လိုအပြီးပြန်မယ်ဆုံးဖြတ်ပြီးတော့တောင်းတင်နေတဲ့လူတွေမြန်မာနိုင်ငံကပြန်ခေါ်မဲ့စီရင်တဲ့များစဉ်းစားပေးနိုင်မလားတန်ယုံကတောင်းဝန်ရှိသူတွေကိုမေးချင်လို့ပါအခုကြားနေရတာကပထမတစ်ခေါက်ကယ်ဆယ်ရေးလျင်မှာအလုသမားတွေမပါပဲပါမင်းနဲ့အလုလုသူဆိုင်ပန်ရှင်ဘာညာကွိကတွေကအရန်အစဉ်ပြေးနေကြတဲ့လူတွေကအရင်ပြန်သွားကြတော့စိတ်မကောင်းဘူးပေါ့ဗျာကြားမိတာကိုပြောတာပါဒီစက်ရုံမှာလုခဲ့တာ2017 6P ပါမစ်စာရုံကလေးကလုခဲ့တာပါဒါတွေထားလိုက်ပါတော့ကျွန်တော်တို့ပြန်ရင်ဒဏ်ငွေဆောင်ရအောင်မလားဒါပါပဲခင်ဗျာအများကြီးရင်းနေရင်ထောင်ထဲရောက်သွားဖို့များလို့ပ
ါဟုတ်ပါတယ်ဒီလိုမျိုးကပ်ဘေးဒုက္ခကြားထဲမှာသူများတိုင်းတစ်ပါးနိုင်ငံမှာတွားပြီးတော့ဒီတောင်းတင်နေရတဲ့ကိစ္စတော်တော်လေးကိုခက်ခဲတယ်ဆိုတာသိရပါတယ်ဒီလိုစာတွေဖတ်ရလို့လည်းအထူးစိတ်ပင်ပန်းစိတ်မကောင်းဖြစ်ရပါတယ်ရှင်ကိုအောင်စော်လင်းနဲ့ဒီမလေးရှားမှာပြင်းပြီးဒုက္ခရောက်နေတဲ့သူတွေအခြေအနေတွေအမြန်ဆုံးအဆင်ပြေပါစေလို့ပဲကြားထဲကဆုတောင်းပေးမိပါတယ်နော်ဒီလေရင်ခီးစင်တွေလည်းအခုပြန်တန်းပြီးတော့ခေါ်နေပြီဆိုတော့မကြခင်တော့ကိုယ်လည်းရောက်လာမယ်လို့ပဲမျှော်လင့်ရပါတယ်နောက်ထပ်မလေးရှားရောက်နေတယ်ဆိုတော့သွားရှင်ရေးလာတဲ့စာကတော့ ကျော်မျိုးဆိုရတော့ဆင်မှာမင်္ဂလာပါတဲ့ကျွန်တော်အခုမလေးရှားမှာပါရခိုင်သားလေးတယောက်ဖြစ်ပါတယ်မလေးရှားမှာကျွန်တော်တို့မြန်မာတွေဒုက္ခရောက်နေပြီးတော့အလုပ်တွေလည်းပိတ်ထားပါတယ်စားရတာလည်းအဆင်မပြေပါဘူး VOE ကိုကူညီတောင်းဆိုပါတယ်တဲ့ဟုတ်ကဲ့ကျွန်မတို့ကလည်းကြားတဲ့ကနေဒီလိုသောရရှင်ရဲ့စားတွေလွှင့်ပေးတာမျိုးဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေကဖြစ်ပေါ်နေတဲ့သတင်းတွေကိုတင်ဆက်တာမျိုးကလွဲလို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဖီယူကိုစာရေးလာကြတဲ့သောရရှင်တွေမှာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထက်ကစာတစ်စောင်ကိုအခုဆက်ပြီးတော့ဖော်ပြပေးကြမှာတယ်နော်မင်္ဂလာပါ VOE အခုကဘာကြီးတွေအပူပင်တွေများနေတဲ့တစ်ချိန်နဲ့မှာ VOE ကတက်စင်အကြံပြုချင်တာလေးရှိလို့ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့
ဘရီဂန်ဆူရနဲ့အထက်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့မြန်မာပြည်ကိုပြည်ဆုံမှုပြုလုပ်မယ်ဆိုရင်တည်တည်ချာချာအလင်းနဲ့ဒါစစ်စစ်ပြီးမှချမှတ်စီခြင်းလို့ပါ။ဘာဖြစ်လို့လဲဆိုတော့ US အပအဝင်အထက်နိုင်ငံကြီးတွေကပိတ်ဆို့ကန့်သတ်မှုများလာလေလေအင်းကြီးချင်းမိတ်ဆွေကြီးအတွက်တော့ကြိတ်ပြုံးနေပါပဲ။မြန်မာပြည်သူနဲ့လက်ရှိပြည်သူအစိုးရအနေနဲ့ကတော့မရှူတာမဆိုင်တာပါဗျာ။ဒါကို VOA ဝိုင်းတော်သားတွေနဲ့အတူမြန်မာပြည်သူတွေလက်ရှိပြည်သူအစိုးရအနေနဲ့သိနေပေမယ့်မပေါင်းခြင်းလဲပြုံနေရနံမိမဲ့လဲရှူနေရအောင်ပါပေါ့ဟိုနေ့ကကရင်ပြည်နယ်မြို့သစ်တဲတဲ့ကိစ္စလေးကြားသိရတော့မြမပြည်ဟာမိတ်ဆွေကြီးတို့အတွက်လှုပ်ချင်တိုင်းကိုဖြစ်နေပါရောလားဗျာလို့အတွေးဝင်မိပါတယ်စိတ်တော့မကောင်းပါဘူးဒါလဲကိုလူတွေပါလို့ဖြစ်ရတာပါပဲဒီအချိန်တွေကနေကြော်လွားနိုင်ဖို့မြမပြည်သူတွေကိုအားကိုကိုနိုင်ဖို့ခက်အဆက်ဆက်မိတ်ဆွေကြီးရဲ့ကြီးစိုးပူကြောင့်မှုအောင်မြန်မာပြည်သူနဲ့ပြည်သူအစိုးရများအနေနဲ့မိတ်ဆွေကြီးကိုတရားမျှတတဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနိုင်အောင် US အပါအဝင်အထက်နိုင်ငံကြီးတို့အနေနဲ့ဒီကဘာကပ်ဘေးကြီးကိုကြော်လွှားပြီးနောက်ပိုင်းမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုကိုလက်ရှိအစိုးရကိုယုံကြည်ခြင်းအားဖြင့်လာလုပ်ပေးကြပါလက်ရှိအစိုးရကိုဝန်ရံပေးစေချင်ပါတယ
်ဟုတ်ကဲ့အနောက်နိုင်ငံတွေကနေပိတ်ဆို့မှုတွေပိုးပြီးတော့ဖိတိုးလှုပ်လာတဲ့အခါမှာဒီအရှိတ်ဘက်မှာရှိတဲ့အိန္ဒိယနိုင်ငံကြီးရဲ့အမျက်ထုတ်မှုကိုကြုံတွေ့ရပါလိမ့်မယ်ဆိုပြီးတော့ဒီသောရရှင်စိတ်ပူပြီးတော့ရေးလာတာဖြစ်ပါတယ်။ဒီသောရရှင်က VOA ဝိုင်းတော်သားတွေတင်းရင်တင်းတယ်လို့ကြုံရင်ကြုံတယ်လို့အခွင့်အရေးတာရင်တာတယ်လို့အထက်နိုင်ငံခေါင်းဆောင်များပို့ပြီးတော့ကြားသိအောင်ကူညီပြီးပြောပြကြပါတယ်။အရင်တော့ကလည်းဝိုင်းတော်သားတွေအနေနဲ့အခွင့်အခါရှိရင်ရှိတယ်လို့ပြောနေကြမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ဆိုရရေးထားပါတယ်ဟုတ်ကဲ့ပါ VOA သတင်းဌာနအနေနဲ့မြန်မာနိုင်ငံကအရေးကြီးတဲ့သတင်းတွေကိုနိုင်ငံတကာသိရှိဖို့လဲအင်္ဂလိပ်ဘာသာနဲ့တင်ပြပေးနေတာဖြစ်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြစ်တာဒီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ဖော်ပြပေးဦးမှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ဒေတောင်းလာရဲ့သောရရှင်တွေအတွက်မြန်မာတရှင်နေဒီပုံနဲ့ဆက်ပြီးတော့ဖြောပြေးပေးကြပါတယ်ရှင်ဒီတစ်ပတ်ဒေတောင်းလာရဲ့သောရရှင်ကတော့ကြော်စင်ဆိုးဆိုတဲ့သောရရှင်မှာ Messenger ကနေပြီးတော့စာရေးပြီးတော့တောင်းဆိုလာတာဖြစ်ပါတယ်ချာတော်ရရှင်နေလေသူ့လိုပဲတချင်းတောင်းကျင်နေဆိုရင်တော့ကျမတို့ရဲ့ Facebook စာမျက်နှာ Messenger ကနေပြီးတော့လာပြီးတော့စာရေးပြီးတော့တချင်းတောင်းနိုင်ပါတယ်လို့တင်ပြချင်ပါတယ်เนาะဒီတော်ရရှင်ကြော်စင်ဆိုးကကျွန်တော်ကတော့သခိုင်းတိုင်းဒေသကြီးရေဦးမြို့နယ်ဝက်သေးကြီးရွာကပါတဲ့လာမယ့်မေလ20ရက်နေ့မှာ မွေးနေ့ကြရောက်တဲ့သခိုင်းတိုင်းဒေသကြီးတမူးမြို့နယ်ထင်စင်းရွာတစ်ကြီးရွာကချစ်ရတဲ့သူမနှင်းဖြိုးဝေရဲ့အသက်20ပြည့်မွေးနေ့လက်ဆောင်ဖြစ်တဲ့ဗန်နီဖြိုးရဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးကို VOA ကတစ်ဆင့်မွေးနေ့လက်ဆောင်ပေးပို့လိုက်ပါတယ်တဲ့ဟုတ်ကဲ့ထင်စင်းရွာတစ်ကြီးရွာကမနှင်းဖြိုးဝေအတွက်ရေဦးမြို့နယ်ဝတ်သဲကြီးရွာကကိုကျော်စင်ဆိုမြတ်တာဒီလက်ဆောင်ပေးပို့ပါရရှင်သူတောင်းဆိုထားတဲ့ဗန်နီဖြိုးတီဆိုတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြီးပေးကြပါရနော်မနှင်းဖြိုးဝေမင်္ဂလာမွေးနေ့ဖြစ်ပါစေလို့လည်းဆုတောင်းပေးကြပါတယ်တေတောင်းတဲ့သောရရှင်တွေရော VOA တိချစ်သောရရှင်တွေရောဗန်တီဖြိုးတီဆိုထားတဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘရာဇီးနိုင်ငံကဆန်းနီးယားပညာရှင်တယောက်ဟာအမေများနေမှာဆန်းနီးယားကားနဲ့လှည့်လည်ဖျော်ဖြေခဲ့ပါဗါး။ကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေရမယ့်စီကန်းကိုလိုက်နာတဲ့လူနှစ်ယောက်စားတောက်နိုင်တဲ့ဖန်လုံးအိမ်လေးတွေကိုနယ်သာလန်နိုင်ငံမှာဖန်တီးလိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗါး။ဘရာဇီးနိုင်ငံကဆန်နီးယားတီးသူတယောက်ဟာထရက်ကားတစ်စင်းပေါ်ဆန်နီးယားတင်ပြီးအမေများနေမှာတဲ့လေဖျော်ပြခဲ့ပါတယ်။ Moving Mother Day Concert အမေများနေလှဲ့လေဖျော်ပြပွဲလို့နာမည်ပေးထားတဲ့ဒီပွဲကိုဆန်နီးယားပညာရှင်ရော်ဒီဂရိုခူနာကတီးခတ်ပေးခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းအိမ်ထဲမှာပိတ်မိနေတဲ့အမေများအတွက်ဖျော်ပြပေးခဲ့တာပါ။ဒေသဆိုင်ရာစီးပွားရေးလုပ်ငန်းတွေကလည်းသူ့ဖျော်ပြပွဲအတွက်ပူးပေါင်းကူညီပေးခဲ့ပါတယ်။လှဲ့လေဖျော်ပြဖို့လိုအပ်တဲ့ကားကိုကားအယောင်စင်တာကကူညီပေးခဲ့ပြီး ဝတ်စုံကိုလည်းစာပယ်လိုကအချုပ်သမားတယောက်ကကူညီခဲ့တာပါဒီဖျော်ဖြေမှုဟာအီတလီနိုင်ငံကဖျော်ဖြေမှုတွေကိုအတူယူပြုလုပ်ခဲ့တာဖြစ်ပြီးတော့အမေများနေမှာသားသမီးတွေမြင်းမြစ်တွေနဲ့တီးကြခွဲနေရတဲ့အမေတွေအဖိုးအဖွားတွေအထူးကြံမှုဝေဒနာကိုတတ်တာစေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်ခင်ဗျာ
ကင်ကယောဂါကာလအတွင်းလူတွေခက်ခွာပွားနေပြီးစားတောက်ဆိုင်မှာများစွာထိုင်စားနိုင်ဖို့နယ်သာလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူနေအောင်ထိုင်လို့ရတဲ့ဖန်လုံအိမ်လေးတွေကိုဖန်တီးလိုက်ပါတယ်။အပြင်ဘက်မြေကမ်းဘေးမှာစတိုင်ကျကျများစွာထိုင်စားလို့ရအောင်တည်ထွင်ထားတာလည်းဖြစ်ပါတယ်။စပွဲချိုးတွေကလက်အိတ်တွေမျက်နှာဖုံးကာယံတွေကိုဝတ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလည်းဗုတ်ပြားရှည်ကြီးတွေကိုသုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါ။အီဒန်စားတောက်ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးတဘောမျိုးစမ်းကြည့်နိုင်ပါတယ်။တခြားဖန်လုပ်အိမ်လုပ်ငန်းလိုနာမည်ပေးထားပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန်ရှိဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသင်ယူနေကြပါတယ်လို့ဒီစားတောက်ဆိုင်ကိုဦးဆောင်သူတို့ကပြောပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးအများပြည်သူထိုင်စားနိုင်တဲ့နေရာတွေကိုတော့အနည်းဆုံးမေလ19ရက်နေ့အထိပေးထားတာပါ။လူတွေကိုခက်ခွက်ခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အသင်းကပြောပါတယ်ရှင
်။အမေရိကန်နိုင်ငံယူတာပြည်နယ်ကကားခိုးမောင်းပြီးလမ်ဘိုမီနီပြန်ကားဝယ်ဖို့ထွက်လာခဲ့တဲ့၅နှစ်သားတယောက်အကြောင်းကိုပြောပြပေးပါမယ်။ယူတာပြည်နယ်ကရင်ဒင်းရဲတွေဟာအရက်မူးပြီးမောင်းနေတယ်လို့ထင်ရတဲ့ကားတစ်စီးကိုရက်ခိုင်းရာကနေအသက်၅နှစ်အရွယ်ကလေးတယောက်ကိုရင်မောင်းသူနေရာမှာဖမ်းဆီးရမိခဲ့ပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူဟာမိဘဖြစ်သူတွေနဲ့စကားများပြီးတဲ့နောက်သူတို့ရဲ့ကားကိုခိုးမောင်းလာပြီးကယ်လီဖိုးနီးယားပြည်နယ်ကလမ်ဘိုဂီနီပြိုင်ကားဝယ်ဖို့ထွက်လာခဲ့တာလို့ပြောပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူ့အိတ်ထဲမှာအမေရိကန်ဒေါ်လာ3ဒေါ်လာပဲပါတယ်လို့ Twitter မှာထုတ်ပြန်ထားပါတယ်။အဲ့ဒီကလေးနဲ့ရဲတွေစကားပြောတဲ့ဗီဒီယိုကို YouTube Internet စာမျက်နှာပေါ်မှာတင်ခဲ့တဲ့အခါမှာတော့ကြည့်ရှုသူတန်းနဲ့ချီပြီးရှိခဲ့ပါတယ်။အဲ့ဒီကလေးကဘာလုပ်လဲဆိုတဲ့အချက်အလက်အသေးစိတ်တွေကိုတော့ရဲတွေကမထုတ်ပြန်ခဲ့ပါဘူးခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါလက်ရှိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 4.8 သန်းနီးပါးနဲ့သေဆုံးသူ 3,100 ကျော်ရှိပါတယ်အများဆုံးကူးစက်ခံရတဲ့အမေရိကန်ပြည်ထောင်စုမှာတော့ကူးစက်သူဦးရေ 1,000 ခွဲကျော်နဲ့သေဆုံးသူ 8,900 ကျော်ရှိပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးသမ္မတဒေါ်နယ်ထရန့်အစိုးရကင်တွယ်ဆောင်ရွက်ပုံမှာခေါင်းဆောင်မှုပိုင်းအရေးချင်းကိမဲ့ကြောင်းသမ္မတဟောင်းအိုဘားမားကစနေနေ့ကဝေဖန်ပြောကြားခဲ့တဲ့အပေါ်မှာဘရက်အိုဘားမားဟာအရေးအချင်းမရှိတဲ့သမ္မတဖြစ်တယ်လို့သမ္မတထရန့်ကတနင်္ဂနွေနေ့ကတုံ့ပြန်ပုတ်ခတ်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်2ဦးထပ်မံတွေ့ရှိခဲ့တဲ့အတွက်စုစုပေါင်းကူးစက်ခံရသူ180ကျော်ရှိသွားပါပြီ။သေဆုံးသူကတော့6ဦးရှိပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.